င်္ဂလာပါခင်ဗျာ VOA အမေရိကန်အတန်းကနေအောက်တိုဘာလ16ရက်နေ့အင်္ဂါနေ့မနေ့ပိုင်းတိုးချက်အစီအစဉ်တွေကိုမနေ့9နာရီတိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါအခုအပိုထုတ်လွှင့်ပေးမဲ့မနေ့6နာရီခွဲကနေ9နာရီတိအစီအစဉ်ကိုအခုထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 32 40တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာအခုတော့ပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာပါအင်္ဂါနေ့မနေ့တိုင်းတင်ဆက်နေကြဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းစီးပွားရေးအကြောင်းပြီးတော့ဘလော့ဂါတွေပြောသမျှစတဲ့အစီအစဉ်တွေကိုကြားကြရမှာပါဒီအထက်မှာဆိုရင
်ဒီဝတီကတော့အများကြီးရှိတာပေါ့နော်အဲဒီဒီဝတီအများကြီးရှိတဲ့အခါမှာအခုကျွန်တော်တို့အများဆုံးကျွန်တော်တို့ဖြစ်လိဖြစ်တာရှိတဲ့ကွန်ပျူတာနိုင်ငံတွေမှာဖြစ်ဖြစ်တာရှိတဲ့ပြဿနာတော့ကျွန်တော်တို့ဒါကကျွန်တော်တို့
မြန်မာမီဒီယာမြင်ကွင်းသတင်းဆောင်မမှာကြားကြရမှာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာမီဒီယာမြင်ကွင်းကိုအခုဆက်လက်ပြီးတော့နားဆင်ကြမှာတော့မတ်အေးတန်နာကျော်စီစဉ်တဲ့တက်တန်ရောင်သတင်းလောအစီအစဉ်ဖြစ်ပါတယ်နားဆင်ကြပါခင်ဗျာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်ရောင်သတင်းတော်မှာတော့အသက်80ပြည့်သွားတဲ့အမီတာဘာချန်းနံပါတ်ကျော်အဆိုတော်တွေမှာဘသူကငြင်းငြင်းရေးစုရပြီးတော့ဘသူတွေသတိပေးခံရလဲဆိုတာနဲ့ပစ္စည်းမဲ့တဲ့အဆိုတော်မလေးရဲ့စင်မြင့်ဖြော်ပြပွဲတွေအကြောင်းပါဝင်အမှုပညာလောကကအကြောင်းတွေနဲ့ထင်ရှားသူတွေရဲ့အကြောင်းတွေကိုပြောပြပေးသွားမှာပါOne can rock out like a superstar. India နိုင်ငံက Bollywood ရုပ်ရှင်လောကရဲ့အနမည်အကျော်ဆုံးမင်းသားကြီးအမီတာဘာချန်းတယောက်ပြီးခဲ့တဲ့အောက်တိုဘာ17ရက်နေ့ကြာသပတေးနေ့မှာပဲအသက်80ပြည့်သွားတာမလို့ဒီ Happy Birthday အမီတာဘာချန်းလို့ဆုတောင်းပေးကြပါဆိုတော့ India နိုင်ငံရဲ့ဖျော်ဖြေရေးလုပ်ငန်းတွေအတွက်မြို့တော်ကြီးလို့ပြောလို့ရတဲ့မွန်ဘိုင်းမြို့မှာသူ့မွေးနေ့မတိုင်ခင်ညဗုဒ္ဓဘုရားကသူ့ရဲ့မိသားစုကမွေးနေ့ပါတီကျင်းပပြီးတော့နာမည်ကြီးအမှုပညာရှင်တွေပြော်နိုင်ငံရေးသမားတွေသူ့ကိုချစ်တဲ့ပရိသတ်တွေကမွေးနေ့ရှင်အမီတာဘာချန်းကိုမွေးနေ့ဆုမွန်တောင်းပေးခဲ့ပါတယ်။အမီတာဘာချန်းက Hindustan Times သတင်းစာကိုအင်တာဗျူးပေးတော့သူ့အသက်ကြီးလာရတာကိုကြိုက်ပါတယ်တဲ့။ဒါသဘာဝရဲ့ဖြစ်စဉ်တစ်ခုမဟုတ်ပါလားလို့ပြောသွားတာပါ။ Twitter လူမှုရေးကွန်ရက်ပေါ်ကမင်းသားကြီးရဲ့အစာမျက်နှာမှာတော့ဒီမွေးနေ့ဆိုတာတဲ့အားလုံးအတွက်ထူးခြားပါတယ်။ကျွန်တော်အတွက်ကတော့ခင်ဗျားတို့စီကရတဲ့ချစ်ချင်းမေတ္တာတွေမပါဘဲနဲ့အခုလိုမျိုးပျော်ရွှင်မှုတွေရမှာမဟုတ်ပါဘူးလို့ရေးထားပါတယ်။မင်းသားကြီးအမီတာဘာချန်းက240အမှုပညာတက်တန်းအတွင်းမှာရုပ်ရှင်ကားပေါင်း180ကျော်လောက်မှပါဝင်ပြီးတော့တရုတ်ဆောင်ခဲ့တာပါသူ့ရဲ့မိသားစုကိုဘောလိဝုဒ်ရဲ့သမ္မတမိသားစုဖြစ်တဲ့လူတွေကသတ်မှတ်ထားတာပါသူ့ရဲ့အမျိုးသမီးကလည်းရုပ်ရှင်မင်းသမီးကနေပြီးတော့အမတ်ဖြစ်သွားတာပါတားဖြစ်တဲ့အဖေရှက်ကလည်းမင်းသားတူဖြစ်ပြီးတော့ချွေးမဖြစ်သူကလည်းမင်းသမီးကျော်တူပါပဲသူရဲ့မိသားစုပျော်ရွှင်နေတာသူတို့အနေထားနဲ့သူတို့အောင်မြင်နေတာမြင်ရလို့တဲ့ကျွန်တော်အရန်ကိုပြောပါတယ်လို့မင်းသားကြီးအမီတာဘာချန်းက Times Now ရုပ်မြင်သံကြားကိုလည်းပြောသွားခဲ့တာပါရှင် Visit Britain Britain နိုင်ငံအလဲပတ်ဆိုတဲ့ Britain နိုင်ငံကိုခီးသွားတဲ့များများရောက်လာဖို့မြင့်တင်လှုပ်ရှားမှုမှာတော့ဒီရုပ်ရှင်နဲ့ခီးသွားတွေကိုဆွဲဆောင်နိုင်ဖို့ကြော်ညာအကြီးဆုံးတစ်ခုဖြစ်တဲ့ James Bond ရုပ်ရှင်အသစ်ဖြစ်တဲ့ Skyfall ရုပ်ရှင်ကိုအသုံးပြုပြီးတော့ကြော်ညာထားတာပါဒီကြောင့်မှာ Bond မင်းသား6ဦးဖြစ်တဲ့ Sean Connery, George Lazenby, Timothy Dalton, Roger Moore, Pierce Brosnan နဲ့ Daniel Craig တို့အားလုံးပါဝင်သရုပ်ဆောင်ထားတဲ့ရုပ်ရှင်ပြောက်ွက်တွေကိုတွေ့ရပါတယ်။ဒီပြောက်ွက်တွေနဲ့အတူဒီ British မျိုးရည်နယ်ရီကရှုခင်းတွေနဲ့ရောဆက်ပြီးတော့ video ကြောင့်ဖန်တီးထားတာပါ။ Bond is Great Britain. Bond ဆိုတာ Britain နိုင်ငံမှာပဲ။တသားရဲကြနေတဲ့အရာနှစ်ခုဟာဆိုတဲ့အသေးပဲမျိုးဆောင်တဲ့စာရင်အဲ့ဒီကြောင့်ကြောင့်မှာထိုးပေးထားပါတယ်ဒီကြောင့်ကြောင့်ကိုဗြိတိန်နိုင်ငံကိုဧည့်သည်အများဆုံးလာတဲ့ဩစတြေးလျလိုဘရာဇီးလ်ဂျာမနီနဲ့အမေရိကန်ပြည်အောင်စုတို့မှာပြသမှာပါပြီးတော့ကြောင့်ကြောင့်ဆိုင်းမုတ်တွေထောင်ပြီးတော့ကမ္ဘာမှာအတော်ဆုံးအခန့်ဆုံးထောက်လှမ်းရေးအရာရှိဘွန်ရဲ့နေအိမ်ဖြစ်တဲ့ဗြိတိန်နိုင်ငံကိုအလဲလာကြဖို့ဖိတ်ခေါ်ထားပါတယ်ရှင်ကွယ်လွန်သူဘီတယ်လ်စ်ဆိုတော့ဂျွန်လန်နွန်ရဲ့ဇနီးယိုကိုအိုနိုကအဆိုတော့လေဒီဂါဂါကိုအော်တိုဘာလ10ရက်နေ့ကအိုင်စလန်မှာ Lennon Ono Grand for Peace ငြိမ်းချမ်းရေးဆုချီးမြှင့်ခဲ့ပါတယ်။လေဒီဂါဂါတည်ထောင်ထားတဲ့ Bond This Way Foundation နဲ့သူ့ရဲ့အခုနောက်ဆုံး Body Revolution 2013 Campaign လှုပ်ရှားမှုတွေအပါအဝင်ဂရဟီတာလုပ်ငန်းတွေမှာလေဒီဂါဂါပါဝင်လှုပ်ရှားမှုကြောင့်သူအခုလိုမျိုးဆုရတာပါ။ဆုလက်ခံရယူတဲ့လေဒီဂါဂါကသူ့ရဲ့ဆုငွေတွေကိုအဆိုတော့ Elton John ရဲ့ Elton John 8 Foundation ကိုလူရန်သွားမှာဖြစ်ပြီးတော့အဲ့ဒီငွေတွေက HIV AIDS ကြောင့်တကောင်ကျွတ်ဖြစ်ရတဲ့သူတွေအပေးကံဖြစ်ရတဲ့လူငယ်တွေစီရောက်ဖို့အတွက်တေချာစောင့်ကြည့်ပြီးတော့လှုံ့ဆော်သွားမယ်လို့ပြောသွားပါတယ်ရှင်။ အဆိုတော့လေဒီဂါဂါကငြိမ်းချမ်းရေးဆုတဆူစုခုသွားတဲ့အချိန်မှာပဲအဆိုတော့ရီဟာနာနဲ့အဆက်ကြီးရာတို့ကတော့အဇာဘိုင်ဂျန်နိုင်ငံဘာကူမြို့မှာသွားပြီးတော့မဖျော်ပြဖို့အသတိပေးခံရတာပါ။အဲဒီနိုင်ငံကတာမန်ပြည်သူလူထုပေါ်မှာကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်အခုလိုမျိုးသွားရောက်မဖျော်ပြဖို့အတွက် နိုင်ငံတကာ လူခွင့်ရေးအဖွဲ့ဖြစ်တဲ့ Amnesty International နဲ့စင်းဖော်ဒီမိုကရေစီအဖွဲ့တို့ကတားမြစ်နေတာပါ။အဲဒီဆိုတော့နှစ်ယောက်ကနှစ်ထောင်ဆယ်နှစ်ခုနှစ်ဖီဖာအသက်ဆယ်ခုနှစ်နဲ့အောင်အမျိုးသမီးကမ္ဘာဖလားအတွက်ဒီလအကုန်ပိုင်းမှာအဲဒီမှာသွားပြီးတော့ဖျော်ဖြေရမှာပါ။သူတို့နှစ်ဦးအနေနဲ့အဇာဘိုင်ဂျန်ရဲ့လူခွင့်အခြေအနေတွေပြီးတော့လွတ်လပ်စွာထုတ်ဖော်ခွင့်မရတဲ့အနေအထားတွေကိုအရင်သိထားအောင်လုပ်တင်တယ်လို့ပြောပြီးတော့အဲ ဖန်ခံရတာတွေကိုလည်းထောက်ပြပါရယ်အလို့ပညာရှင်တွေသတင်းတောက်တွေတက်ကြွလှုပ်ရှားသူတွေနဲ့တာမန်ပြည်သူလူထုအနေနဲ့အရေးယူခံရမယ့်အရေးတွေးကြောက်ဖို့မလိုဘဲနဲ့လိုလိုလတ်လတ်နဲ့ထုတ်ဖော်ခွင့်ရရှိဖို့အစားပိုင်းကျန်အစိုးရကလှုပ်ဆောင်ပေးတဲ့နယ်လို့ Amnesty International အဖွဲ့နဲ့စင်းဖော်ဒီမိုကရေစီအဖွဲ့တို့ရဲ့ယုံကြည်ချက်ကိုရီဟာနာနဲ့ရှက်ကီယာတို့မျှဝေပြီးတော့ခန်းစားပေးပါလို့စာရဲ့ညီကုံးမှာတိုက်တွန်းထားပါရယ် ဘော့ဘဆိုတော့တယောက်ရဲ့တက်တန်းကိုနှစ်နဲ့ချီမပြောနဲ့သတင်းပတ်ဘလောက်ကြာရဲဆိုတာနဲ့တောင်မှတိုင်းတာလို့ရအောင်တိုးနေတဲ့ဒီခေတ်အခြေအနေမှာမက်တီးရီယယ်ကြောက်တဲ့ချင်းနဲ့နာမည်ကျော်ခဲ့တဲ့အဆိုတော်မလေးအခုထိပြေးသက်ကိုဆွဲဆောင်ထားနိုင်မှာလားဆိုတာမက်ရော်နော့ရဲ့ဆင်မြင့်ဖြော်ပြပွဲတွေကတက်သေးပြနေပါတယ်။အော်တိုဘာလဆယ်ရက်နေ့လော့စန်ဂျလိစ်မြို့စတေဘယ်စင်တာအဆောက်အအုံမှာ ya video so bryo takhe san si kae de Madonna ga ni paung 30 cha de thi pyeitat ko akai ma ko swae yu tha nai na ba Madonna ha Russia nai ngam ma nai ngai yin ne patat de san jin mu ri chang thong cha khan ya de Pussy Riot apwe ko thauk khan lo aku de lo media ri ma tu ye tadin ni tet ni kae ba de tu ye pyeitat patat 40 ywe kae di brody ga ro
not a virgin I'm on holiday and I am a material girl
tuma apyo sin naw ma hoh ba u da mae tuma aku a la ye ki twet ni pyo tuma ga pisi met de main khle ba lo Madonna ye name ji tchin ni phit de like a virgin apyo sin le ba holiday alayene material girl pisi met de main khle so le tchin kaung sin ni ko watch up phwe pyo khan naw naw le pyo twa ga ba de ဒီတက်တက်ရောင်သတင်းလောင်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်အင်္ဂါမနက်တိုင်းမှာအစီအစဉ်သင်းတဲ့အင်္ဂါညအစီအစဉ်မှာပြန်လွှင့်ပေးတာကိုနားဆင်နိုင်ပါတယ်။ဒီသတင်းကိုရုပ်ရောအသံရောပြည့်စုံကြည့်ကြနေရှင်တော့တနင်္ဂနွေနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA ပတ်စဉ် TV Magazine အစီအစဉ်မှာကြည့်ရှုနိုင်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ပါတယ်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
အပတ်စဉ်အစီအစဉ်လေးကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါရခင်ဗျာ။စီဝါရေးကဏ္ဍနဲ့ဘလော့ဂါရီပြောသမျှအစီအစဉ်လေးကိုနားမစင်ခင်မှာမအိမ်ခန့်ဦးတင်ပြထားတဲ့မြမမီဒီယာမြေခွင်းအစီအစဉ်ကိုနားဆင်ရမှာပါ။ဒီတစ်ပတ်တော့ဂျာနယ်တွေပေါ်မှာတွေ့မြင်နေရတဲ့သတင်းတွေအကြောင်းနဲ့မီဒီယာတွေကြားထဲမှာဖြစ်ပေါ်နေတဲ့ဒဇိုးလက်ဆောင်ကိစ္စတွေကိုတင်ပြပါတော့မယ်ခင်ဗျာ။ဒီမှာဦးဆုံးတင်ပြမယ့်အကြောင်းအရာကတော့သတင်းသမားကျင့်ဝတ်နဲ့ပတ်သက်တဲ့ကိစ္စပါ။လော်ဒောင်းတောင်ကျင်းညီထုတ်လို့ရေးစီမံကိန်းလုတ်ကိုင်းနေတဲ့မြမစီးပွားရေးဥပိုင်နဲ့မြမဝမ်ပောင်ကုမ္ပဏီတို့ကစက်တင်ဘာလထဲမှာသတင်းစာရှင်းလင်းပွဲတစ်ခုပြုလုပ်ပြီးတော့ကင်မရာပါတဲ့စက်ကူအိတ်တစ်လုံးစီကိုသတင်းတောက်တွေကိုလက်ဆောင်ပေးခဲ့ပါတယ်။အဲ့ဒီလက်ဆောင်ကိုမယူတဲ့သူတွေကမုံရွာမြို့မှာတင်ပြန်ပေးတာမျိုးရှိခဲ့တယ်လို့တချို့ကလည်းဘာဘာမှမသိပဲဘူးမသိဘာမသိယူဆောင်လာခဲ့ကြသူတွေလည်းရှိတယ်လို့ပြောပါတယ်။အဲ့ဒီဖြစ်ပျက်ကို11 media ရေးသားတဲ့သတင်းတပုတ်မှာအမှုပညာသတင်းတောက်တွေ၊နယ်သတင်းတောက်တွေအထူးသဖြင့်မန္တလေးနဲ့နယ်အလွတ်သတင်းတောက်တွေကယူနေကြတယ်လို့ရေးသားထားတာကိုမြန်မာနိုင်ငံသတင်းစာဆရာအသင်းမန္တလေးကကန့်ကွက်လိုက်တာပဲဖြစ်ပါတယ်။အဲ့ဒီလိုကန့်ကွက်တဲ့စာကိုအသစ်ဖွဲ့ပြီးကစားမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီထံကိုတိုင်ကြားစာပို့လိုက်ပါပြီ။ဒီတိုင်ကြားချက်ဟာဖွဲ့စည်းပြီးကစားမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီဖို့မီဒီယာအချင်းချင်းကြားဖြစ်ပွားတဲ့အငင်းပွားမှုကိုပထမဦးဆုံးကင်တွယ်ဖြေရှင်းရမယ့်ကိစ္စဖြစ်လာပါတယ်။ စာနယ်ဇင်းကောင်စီအနေနဲ့ဘလို့ကင်တွယ်ဖြည့်ရှင်းမယ်ဆိုတာကလည်းစိတ်ဝင်စားစရာဖြစ်နေပါတယ်။မီဒီယာသမားတွေအနေနဲ့ကျင့်ဝတ်ထိန်းသိမ်းတဲ့အကြောင်းနဲ့ဘလို့ထိန်းသိမ်းရမယ်ပေးလာတဲ့လက်ဆောင်ကိုညှင်းပယ်ဖို့အခွင့်အရေးရှိတဲ့အကြောင်းရန်ကုန်မီဒီယာ group ကဥကိုကိုဆက်မှုကအခုလိုပြောပါတယ
်။ကျင့်ဝတ်တွေကတော့အများကြီးရှိတာပေါ့နော်။အဲဒီကျင့်ဝတ်တွေအများကြီးရှိတဲ့အခါမှာအခုကျွန်တော်တို့အများဆုံးကျွန်တော်တို့ဖြစ်လိဖြစ်တာရှိတဲ့ကွန်ပျူတာနိုင်ငံတွေမှာဖြစ်ပြတာရှိတဲ့ပြဿနာကတော့ကျွန်တော်တို့ဒါကကျွန်တော်တို့လက်ဆောင် PC တွေကျွန်တော်တို့ဒါလက်ပေးလက်ယူပေါ့နော်။ဒါမျိုးတွေယူပြီးတော့ကျွန်တော်တို့ဒါတရေးပေးတဲ့ကိစ္စတွေကျွန်တော်တို့ဒါကြုံခဲ့ပါတယ်။ဥပမာဖြင့်ကျွန်တော်တို့အင်ဒိုနီးရှားနိုင်ငံလိုဟာမျိုးဆိုရင်ကျွန်တော်တို့လည်းတော်တော်လေးပြောင်းလဲမှုတွေအတူပါတယ်။အင်ဒိုနီးရှားနိုင်ငံမှာအခုကျွန်တော်တို့ဒါ transition ကိုသွားပြီးတော့အခုဆိုတော်တော်လေးဖြစ်လာတဲ့အခြေအနေမှာသူတို့ဒီမှာလည်းဒီ envelope journalism လို့ခေါ်တဲ့ဒီဝေါ်လာတဲ့ခုတော့မှကျွန်တော်တို့ကထုတ်အကားခဲ့ပါတယ်။ဒီ envelope journalism ဆိုတာကတော့ကျွန်တော်တို့ဒီလုပ်ငန်းရှင်တွေစီကနေတရင်ဒီပြီးတဲ့လူတွေစီကနေပြီးတော့ကျွန်တော်တို့ဒါဒီ site လေးထဲမှာပတ်စံလေးထည့်တဲ့ပြီးတာကိုလက်ခံပြီးတော့တရင်ရေးတဲ့တရင်စာတပါးတွေကိုဒါကိုကျွန်တော်တို့ envelope journalism လို့ပြောကြတယ်။အဲ့တော့ကျွန်တော်တို့စီမှာလည်းဒီ envelope journalism ကိုကျွန်တော်စီမှာဆိုရင်တော့ဟလာအရင်ကဆိုကြားဘူးတဲ့ပလင်းကြီးပါတရင်ကြီးမယ်ပလင်းသေးရင်တရင်သေးမယ်ပလင်းမပေးရင်တရင်မရဘူးဆိုတဲ့ဟာမျိုးတီကိုကျွန်တော်တို့ကဒီလိုမျိုးကျွန်တော်တို့ပြောခဲ့ဘူးတဲ့အတိုင်းအတာတစ်ခုရှိတဲ့အခါမှာအခုဆိုရင်ကျွန်တော်တို့ဂျီနီမွန်နယ်မှုတွေများလာပြီကျွန်တော်တို့နိုင်ငံခြားဂျီနီမွန်နယ်မှုတွေလည်းလာမယ်နိုင်ငံခြားကုမ္ပဏီတွေလာကြမယ်စီးပွားရေးလုပ်ငန်းရှင်တွေလာမယ်ပြည်သူစီးပွားရေးတွေလည်းကြီးလာမယ်ဆိုရင်ကျွန်တော်တို့တရင်သမားတွေကဒီလိုမျိုးစီးပွားလုပ်ငန်းတွေနဲ့တတိမိုတနီပတ်သက်ဆက်နေပြီးကျွန်တော်တို့တရင်ကြီးတားရခြင်းလုပ်ငန်းတွေရှိလာနိုင်ပါတယ်အဲ့ဒီအခါမှာကျွန်တော်တို့ခုနပြောတဲ့ဒီကျွေးပိုင်ဆိုင်ရာကိုကျွန်တော်တို့အထူး view site ပြီးတော့ကျွန်တော်တို့လေးစားလိုက်တာကိုကျွန်တော်တို့ပို့ပြီးအရေးကြီးလာတဲ့အနေအထားမှာရှိပါလိမ့်မယ်
ကျင်းဝေးကိစ္စနဲ့ပတ်သက်ပြီးတော့အငင်းပွားစရာဖြစ်လာတဲ့အကြောင်းပြောပြပြီးမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွင်းမှုကအပတ်စဉ်သတင်းဂျာနယ်နှစ်ဆောင်ပေါ်တရားစွဲလိုက်တဲ့ကိစ္စကိုတင်ပြကြပါမယ်။အဲ့ဒီဂျာနယ်တွေမှာဖော်ပြခဲ့တဲ့ဆောင်းပါးဟာစာပေစီစီမဖြတ်သိမ်းခင်ကအပတ်စဉ်တုတ်ဂျာနယ်တချို့ကိုထည့်သွင်းဖော်ပြခိုင်းတာဖြစ်နေတယ်လို့သိရပါဗျ။ဆောင်းပါးမီကစာမဖတ်သောစာရေးဆရာဒီမိုကရေစီမတည်သောဒီမိုကရေစီဘက်တော်သားဆိုတဲ့ဆောင်းပါးဖြစ်တယ်လို့ဆိုပါတယ်။စာပေစီစီမှုရုတ်သိမ်းပြီးတဲ့နောက်မြန်မာမီဒီယာလောကမှာတရားစွဲဆိုမှုတွေခက်ဆစ်ဆစ်တွေ့လာရတော့မှလားဆိုတဲ့စိုးရိမ်မှုတွေဖြစ်ပေါ်နေချိန်မှာပဲအခုလိုတရားစွဲဆိုမှုတွေကထွက်ပေါ်လာတာဖြစ်ပါတယ်။နောက်တစ်ခုကတော့အားကစားဂျာနယ်တချို့ကလောင်းကြီးတွေကိုထည့်သွင်းဖော်ပြတဲ့ပြည်တွင်းထုတ်အားကစားဂျာနယ်15ခုကိုထိန်းចောင်းကြက်မှတ်ဖိဖို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကိုပြန်ကြားရေးဝန်ကြီးဌာနကအတိပေးအကြောင်းကြားထားတယ်ဆိုပြီးတော့အောက်တိုဘာလ10ရက်နေ့ကပြန်ကြားရေးအင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။အားကစားဂျာနယ်တွေကအရင်ကတည်းကထည့်သွင်းလာတဲ့လောင်းကြီးဖော်ပြချက်တွေကိုစာပေစီစီမရှိတော့မှစာနယ်ဇင်းကောင်စီယာယီကိုလာရောက်အကူအညီတောင်းတာကတော့ထူးခြားနေတယ်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီကအတွင်းရေးမှူးကိုကျော်မင်းဆွေကပြောပါတယ်။
အရင်သူတို့ face to face နော်ဆက်လာ 3D ရာလို့သူတို့မှာအာဏာအဖြစ်ကရှိအောင်မှာသူတို့ကျဲလို့လုခွင့်ရတော့ကဒါမှဒီအကြမ်းဆောင်ဆောင်ကြီးကဒီတိုင်းပဲရည်နေတာပဲသူတို့အလုံးမရှိတော့ဘူးဆိုမှဒီကိစ္စကို press counsel မှာတာဝန်ရှိတဲ့ reporter မျိုးပြောတာတော့စပြူကြီးဖြစ်နေတာပေါ့နော
်ဒီတစ်ပတ်သတင်းဂျာနယ်တွေမှာဘင်္ဂလားဒေ့ရှ်ဘာသာရေးအကြမ်းဖက်မှုနဲ့ပတ်သက်တဲ့စစ်တွေနဲ့ရန်ကုန်မြို့တို့မှာဆန္ဒပြနေတဲ့သတင်းတွေကနောက်ဆုံးအထူးသတင်းဖြစ်နေတဲ့အတွက်မြန်မာဖုံးမှာနေရာယူထားတာတွေ့ရပါတယ်။ Asia War ကုမ္ပဏီကလုပ်ငန်းရှင်10ဦးပေါ်အကျွေးတန်းတစ်ထောင်နဲ့ပတ်သက်ပြီးတော့ထွက်ပေါ်နေတဲ့သတင်းကလည်းစိတ်ဝင်စားစရာဖြစ်နေပါတယ်။ဒါ့အပြင်ကမ်ဘောဇာဘဏ်နဲ့ပတ်သက်တဲ့ကောလာဟာရသတင်းတချို့ထွက်ပေါ်လာခဲ့တဲ့သတင်းတွေဟာဂျာနယ်စာမျက်နှာတွေမှာနေရာယူထားတယ်ဆိုတာကိုပြောရင်ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းကိုမိကုန်းချုပ်လိုက်ရပါတယ ်။မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုကြားခဲ့ကြရတာဖြစ်ပါတယ်။အခုတော့အပတ်စဉ်အင်ကာနီနန်နေခင်းမှာတင်ပြပေးနေတဲ့စီဝါရေးခဏကိုကြားကြရပါတော့မယ်။ဦးကျော်ကျော်သိန်းကတင်ဆက်ထားပါတယ်ခင်ဗျာ။
ရုပ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုနှုန်းဟာနောက်နှစ်ကျရင်800ခန့်လုံးအထက်ကိုပြန်ရောက်သွားမယ်လို့ IMF ကခန့်မှန်းပါတယ်။ရုပ်နိုင်ငံရဲ့အချိန်အဟုန်နဲ့တိုးတက်နေတဲ့အိမ်ချမ်းမြေဈေးကွက်ပြိုလဲကြပြီးအဲ့ဒီတိုးတက်မှုနှုန်းကိုအားနည်းအောင်လုပ်လို့မလားဆိုတဲ့စိုးရိမ်ချက်တွေရှိနေတယ်ဆိုတာကိုတော့ IMF ရဲ့အာရှပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူးအနုပ်စင်းကအတိအမှတ်ပြုပါတယ်
။ And obviously that is a downside risk but our sense is that this is a remote possibility china is not having a hard landing
အဲ့ဒီအခြေအနေကအကြဘက်ကိုဥတည်နေတဲ့ NDA ရှိနေတယ်ဆိုတာထင်ရှားပါတယ်ဒါပေမဲ့လည်းကျွန်တော်တို့တွေးမိတာကအဲ့ဒီအခြေအနေဖြစ်ဖို့ဝေးတယ်ဆိုတာပါတရုတ်နိုင်ငံအနေနဲ့တိုက်ခတ်ခဲ့တဲ့အခြေအနေမျိုးရောက်ဖို့မရှိပါဘူး
ယူရိုငွေကြေးတစ်ခုတည်းကိုသုံးစွဲတဲ့ဥရောပနိုင်ငံတွေမှာအကြက်တဲဆိုင်နေတာကတရုတ်နဲ့အိန္ဒိယတို့လိုနိုင်ငံတွေအပြင်အာရှဒေသတခြားနိုင်ငံတွေကနေပြီးတော့တင်ပို့ကုန်တွေပေါ်ဝယ်လိုအားကိုထိခိုက်နေတာပါ။ရေပုံရအားဖြင့်ပြောရရင်တော့အာရှဒေသရဲ့ဖွံ့ဖြိုးတိုးတက်မှုနှုန်းဟာနောက်နှစ်မှာ 9.6 ခိုင်နှုန်းရှိမယ်လို့ခန့်မှန်းထားပါတယ်။အဲ့ဒါဟာအရင်တုန်းက IMF ကနေခန့်မှန်းထားတဲ့6.6ခိုင်နှုန်းကနေကျသွားတာပါ။ဒါပေမဲ့လည်းအဲ့ဒီတိုးတက်မှုနှုန်းကပဲကမ္ဘာပေါ်မှာစီးပွားရေးအရအမြန်ဆုံးဖွံ့ဖြိုးတိုးတက်နေတဲ့ဒေသအဖြစ်အာရှတိုက်ဟာဆက်ရှိနေတော့မှပဲ။အချိန်အဟုန်နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်နေတဲ့ဒေသတစ်ခုအဖြစ်တဲ့စင်းရဲမွဲတည်တဲ့ဒေသတစ်ခုအဖြစ်ပိုသိထားကြတဲ့နောက်ထပ်ဒေသတစ်ခုမှလည်းပိုပြီးတောက်ပတဲ့အနာဂတ်အလားအလာရှိနေပါတယ်။အဲ့ဒါကတော့ဆာဟာရသဲကန္ဓရတောင်ပိုင်းအာဖရိကဒေသပါပဲ။အဲ့ဒီဒေသရဲ့နောက်နှစ်အတွက်ဖွံ့ဖြိုးတိုးတက်မှုနှုန်းဟာ900ခိုင်နှုန်းရှိမယ်ဆိုတဲ့ခန့်မှန်းချက်နဲ့အတူအနာဂတ်အလားအလာကအတော့ကိုအပေါင်းလက္ခဏာစောင့်နေတယ်လို့ IMF ကပြောပါတယ်။ယူရိုငွေကြေးသုံးစွဲတဲ့ဒေသကအကျက်အတဲရဲ့ရိုက်ခတ်မှုသာမရှိဘူးဆိုရင်နောက်ထပ်အ ਨੇ ဆုံး100ခိုင်နှုန်းပို့ပြီးတိုးတက်နိုင်တယ်လို့ IMF ရဲ့အာဖရိကဒေသဆိုင်ရာဌာနညွှန်ကြားရေးမှူး Antoinette Monsieur Sayer ကပြောပါတယ်
။ International commodity prices have remained relatively strong to date, providing, of course, support for natural resource exporters in the region.
ဒီနေ့ကြီးကတော့နိုင်ငံတော်မှာကုန်ပစ္စည်းဈေးနှုန်းတွေကတော်လေးကောင်းနေသေးပါပဲ။ဒီတော့ဒေတာအတွင်းကသဘာဝတရားစတာအရင်းမြစ်တွေကိုတင်ပို့တဲ့နိုင်ငံတွေအတွက်အထောက်ပံ့ဖြစ်စေပါတယ်။ဒုတိယချက်ကတော့အများပိုင်းတဲ့ပုဂ္ဂလိကယင်းနှိမ့်မြုံနံမှုတွေကြောင့်ပြည်တွင်းဝယ်လိုအားကဖွံ့ဖြိုးတိုးတက်မှုကိုအခိုင်အမာအထောက်အပံ့ဖြစ်စေပါတယ်
။ဒါပေမဲ့လည်းစားသောက်ကုန်ဈေးနှုန်းတွေတက်လာနေတာကမာလာဝီ၊ဇင်ဘာဝေနဲ့လီဆိုတိုတို့လိုတချို့နိုင်ငံတွေအတွက်စိုးရိမ်မွေရာချိန်ချောက်မှုတစ်ခုဖြစ်နေတယ်လို့တော့စာရဲကသတိပေးပါတယ်။ဆာဟာရသဲကန္ဓရတောင်ပိုင်းအာဖရိကဒေသရဲ့ဖွံ့ဖြိုးတိုးတက်မှုဟာအားလုံးခံစားရတဲ့ဖွံ့ဖြိုးတိုးတက်မှုမျိုးမဟုတ်ဘဲနောက်ကျန်ရစ်နေတယ်လို့အများကြီးရှိနေတယ်လို့နာမည်ကျော်အဆိုတော်ဘူနိုပူးတွဲထူထောင်ထားတဲ့ဝမ်ဆိုတဲ့စီယုံနှုတ်ဆော်ရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးတဦးဖြစ်သူနိုင်ဂျီးရီးယားလူမျိုးဖွံ့ဖြိုးတိုးတက်ရေးဆိုင်ရာစီးပွားရေးပညာရှင်အက်ဒစ်ဂျူဘူနိုကပြောပါတယ
် So when you disaggregate the numbers you start to see some very disheartening situations infrastructure deficits
ကိန်းနန်းတွေကိုအလုံးပေါင်းမကြည့်ဘဲခွဲပြီးကြည့်မယ်ဆိုရင်အတော်စိတ်ပျက်စရာကောင်းတဲ့အခြေအနေတချို့ကိုတွေ့ရပါလိမ့်မယ်အာဖရိကတိုက်မှာအခြေခံအဆောက်အုံအားနည်းမှုအပိုင်းကအရန်ကိုကြီးမားနေသေးပါအခြေခံအဆောက်အုံတွေတည်ဆောက်ဖို့အတွက်နှစ်စဉ်လိုအပ်တဲ့ငွေရဲ့သုံးပုံတစ်ပုံကိုတောင်းမှမရင်းနှီးနိုင်ပါဘူးရှင်
။အဲ့ဒီလိုအခြေခံအဆောက်အုံတွေတည်ဆောက်ရေးရင်းနှီးမြှုပ်နှံဖို့လိုအပ်တဲ့ငွေကြေးပမာဏကနှစ်စဉ်ဒေါ်လာဘီလီယံ40အထိရှိပါတယ်။ဒီတော့အတွက်မှာပဲနိုင်ငံတွေရဲ့ဗန်နောင်ငွေရထားချက်တွေကိုလျှော့ချဖို့အာဖရိကတိုက်ကမူဝါဒချမှတ်သူတွေကို IMF ကအကြံပေးနေပါတယ်။အထူးသဖြင့်တော့လောင်စာဆီနဲ့လျှက်စစ်ဓာတ်အားတွေအတွက်အစိုးရတွေကမျှဝေကြခံပေးနေတာကိုရှော့ချဖို့ပါနိုင်ငံတကာမှာစီးပွားရေးတိုးတက်မှုနှေးကွေးလာတဲ့အချိန်မျိုးမှာကိုယ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကိုထိန်းထားနိုင်အောင်အဲ့ဒီငွေတွေကိုအသုံးပြုပါလို့ IMF ကအကြံပေးနေတာဖြစ်ပါတယ်အာဖရိက45နိုင်ငံအကြားဒေတာတွင်ကုန်သွယ်မှုကိုတည်ဆောက်ခြင်းအပြင်ယူရိုငွေကြေးဒေတာရဲ့ဒုတိယအကြိမ်မြောက်ရိုက်ခတ်မှုကြောင့်စီးပွားရေးကျဆင်းမဲ့အရေးကနေခုခံကာကွယ်နိုင်တယ်လို့တန်ဇန်နီးယားဘိုင်ရဲ့အုပ်ချုပ်ရေးမှူးဘန်နိုအန်ဒူလူကပြောပါတယ်အခြေအတင်အငင်းခုန်ဖြစ်ဖွယ်ရှိတဲ့နောက်ထပ်စိတ်ကူးတစ်ခုကိုလည်းအန်ဒူလူကပြောဆိုနေတာပ
ါ Let's still look at the possibility of reserve pooling options to exploit the differences in the exposure to risk across our country
ကျွန်တော်နိုင်ငံတွေမှာအကြမ်းတည်းဆိုင်နိုင်တဲ့အခြေအနေတွေပေါ်ကွာခြားချက်တွေအသုံးချနိုင်ဖို့အရန်ငွေကြေးရန်ငွေတရတပေါင်းတစ်စီးတဲ့ထူထောင်ရေးဖြစ်နိုင်ခြေကိုကြည့်ကြအောင်ပါကျွန်တော်အလုံးကြုံရတဲ့အကြက်တွေကမတူပါဘူး။ကုန်ပစ္စည်းအလုံးတစ်ချိန်ထဲမှာဈေးကျတာမျိုးမဟုတ်ပါဘူး။အကြက်တွေကိုစုပေါင်းပြီးရင်ဆိုင်သင့်တယ်လို့ကျွန်တော်ထင်ပါတယ်။ဒီလိုအခြေအနေကိုရောက်ဖို့ကတော့နိုင်ငံရေးအရာတစ်ခက်ကိုအားကောင်းတဲ့ဆုံးဖြတ်ချက်မျိုးချဖို့လိုနိုင်ပါတယ်
။အာဖရိကဒေသမှာအကြီးဆုံးနိုင်ငံဖြစ်ပြီးအိမ်နီးချင်းနိုင်ငံတွေထက်စာရင်ကမ္ဘာလုံးဆိုင်ရာစီးပွားရေးနဲ့ပိုပြီးတွေးရောရှက်တင်ရှိတဲ့တောင်အာဖရိကနိုင်ငံကတော့နောက်နှစ်မှာ1.6ခိုင်နှုန်းမဲ့ဖွံ့ဖြိုးတိုးတက်မယ်လို့ခန့်မှန်းထားပါတယ်။တောင်အာဖရိကနိုင်ငံဟာအလုံသမားအရေးမတည်မငြိမ်မှုတွေအလုံလက်မဲ့အရေးအတွက်များလွန်းတာတွေနဲ့ရင်ဆိုင်ရုန်းကန်နေရပါတယ်ဆိုတာကိုတင်ပြရင်း ဒီသတင်းပတ်အတွက်စီးပွားရေးအစီအစဉ်ကိုဒီမှာပဲညှိကုန်းချုပ်လိုက်ပါတယ် VOA ကနေသတင်းပတ်စင်တင်းလာနေတိုင်းထုတ်လွှင့်နေတဲ့စီးပွားရေးအစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာအတန်နဲ့သာမကစာသားနဲ့ပါဖတ်ရှုနိုင်ပါတယ်ခင်ဗျာ
ပါစီတင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုဦးကျော်ကျော်သိန်းကတင်ပြပေးသွားတာဖြစ်ပါတယ်။အခုတော့မတ်စုမြတ်မွန်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဆက်လက်ပြီးတော့နားဆင်နိုင်ပါပြီခင်ဗျာ
။ဖုံးရွှေကိုတရုတ်လူမျိုးတွေကတော်တော်လေးအလေးထားကြတာပဲเนาะကိုသားညုံ
ဘဲကဖုံးရွှေကိုလည်းဗျဘာလို့တရုတ်တွေကစိတ်ဝင်စားနေရတာလို့မဆုမြန်မို့ရဲ့
ခက်ပါရောလူဖုံးရွှေကိုပြောနေတာမဟုတ်ဘူးရှင်တရုတ်ရိုးရာဖုံးရွှေပညာကိုပြောနေတာ
အစတွေကပြောပါလားဗျအဲ့လိုမျိုးဖုံးရွှေဆိုတာကြားတော့ကြားဘူးတယ်တိတိချာချာတော့နားမလည်ဘူးဗ
ျမလေ့လာရင်တော့ဘယ်နားလည်ပါမလဲကိုသားညုံရဲ့နောက်ပြီးတော့ဒီပညာကလည်းလေ့လာရင်လေ့လာသလောက်နက်နဲတဲ့ပညာမျိုးလေဒါမဲ့သိချင်ရင်တော့တက်ပိုင်သူဘလော့ဂ်မှာသွားဖတ်ကြည့်လို့ရတယ်ဘလော့ဂါတက်ပိုင်သူကသူကိုယ်တိုင်စိတ်ဝင်စားလို့လေ့လာရသလောက်ကိုသူဘလော့ဂ်မှာရေးပြထားတယ်
ဘလော့ပေါ်မှာရေးထားတဲ့ဟာကတော့တကယ်တမ်းကြားလို့ရှိရင်အချင်းချင်းမှာပဲအချင်းချင်းမှာပဲဆိုတော့ဒီဖုံးရွှေပညာရဲ့အခြေခံကိုအဓိကထားကျွန်တော်ရှင်းပြထားတာတချို့တွေကဖုံးရွှေပညာဆိုတာကိုသိပြောနားမလည်ကြဘူးလေဘာဖြစ်လို့လဲဆိုတော့ကိုမြန်မာပြည်နဲ့လည်းနည်းနည်းဝေးနေရလဲပါတယ်အဲ့ဒီအတွက်ကိုဖုံးရွှေပညာဆိုတာဘာလဲဆိုတော့လည်းကျွန်တော်သိသလောက်လက်ဆင့်ကမ်းပေးတဲ့သဘောပဲတကယ်တမ်းကြားတော့ဖုံးရွှေစရာဆိုတာကဘေးရင်ဟောတဲ့အဆင့်ကိုသူကကြော်ပြီးတော့အကုန်လုံးပေါ့နော်ဒီပတ်ဝန်းကျင်အနေထားတွေပြီးလို့ရှိလို့ရှင်ဒီရာသီဥတုအနေထားတွေသူအဲ့လိုမျိုးဟာကြီးကြော်ပြီးတော့မြင်ရတယ်မြင်ရတဲ့ခါကြလို့ရှိလို့ရှင်ဒီနေ့တခုတည်းနဲ့မလုံလောက်တော့ဘူးအဲ့ဒီခါအဲ့အတွက်ဖုံးရွှေအပေါ်ပြီးတော့ထီရောက်နဲ့နဲ့ဆိုတဲ့အကြောင်းကျွန်တော်သိတော့ရှင်းပြလိုက်တဲ့သဘောပါပဲ
အိမ်ဒီမှာဖုံးရွှေရာဟူပစ္စည်းဒီဘက်လက်ဒီပစ္စည်းဟိုဘက်လက်ထားကြတယ်ဆိုတာလောက်ပဲကျွန်တော်ကသိတာဗျ
တကယ်တမ်းပညာအောင်နားလည်တဲ့သူဆိုရင်တော့အဲ့လိုမျိုးလုပ်ရုံနဲ့အကျိုးထူးတယ်လို့ပြောလို့မရဘူးဆိုပြီးတော့ပြောကြလိမ့်မယ်ကိုတက်ပိုင်သူရှင်းပြတာကတော့ဖုံးရွှေဆိုတာတဲ့ကိုယ့်ရဲ့ဒီနေမှုထိုင်မှုအတွက်ပေါ့နော်အသုံးချတဲ့ပညာတစ်ခုတဲ
့ဖုံးရွှေဆိုတာကတော့အရင်တရုတ်လူမျိုးတွေအသုံးပြုခဲ့တဲ့ကျွန်တော်အမြင်မှာပြောရလို့ရှိလို့ရှင်တော့နေထိုင်မှုနည်းစနစ်တစ်ခုပေါ့နော်ဖုံးရွှေပညာမှာဆိုရှင်သွားရေနဲ့လေဆိုပြီးတော့သွားရှိတာဟုတ်သူရဲ့ဒီတရုတ်ဝေါ်ဟာရာရအဲ့ဒီတက်တူတွေနဲ့ဖွဲ့စည်းထားတဲ့ပညာရက်တစ်ခုဖြစ်ပြီးသူရဲ့လူနေမှုနေစဉ်ဘဝအတွက်ကိုအသုံးချတဲ့ပညာရက်တစ်ခုအနေနဲ့တော့ကျွန်တော်ကမြင်တယ်လေ
ဒီဖုံးရွှေပညာမှာဒီအရေးကြီးတဲ့အချက်တရားဘာတွေလို့ရောဟိုလေးလာလို့သိရပါလဲ
ဖုံးရွှေပညာမှာလေးလာရတဲ့လောက်အဓိကအရေးကြီးတဲ့အချက်ကတော့ဒီပတ်ဝန်းကျင်အနေထားပါပဲမဟုတ်လားဘာဖြစ်လို့လဲဆိုတော့တကယ်တမ်းကျတော့ဖုံးရွှေဆိုတာလည်းအရာဝတ္ထုတွေတင်မကဘူး physical ရှိအရာဝတ္ထုတွေမကဘူးဒီပဝင်းကျင်မှာရှိရမမြင်ရတဲ့ဟိုတွက်တက်ထူရတဲ့ပါဝင်တယ်လေအဲ့အတွက်ကိုကျွန်တော်ဟိုရှင်းပြထားတဲ့သဘောပဲအဲ့အချက်တရားအဓိကအရေးကြီးရပေါ့
အဲ့တော့ဟိုဖုံးရွှေကိုစိတ်ဝင်စားတဲ့သူတွေပေါ့နော်တိထားသင့်တယ်လို့ထင်တဲ့အခြေခံအချက်တရားရောဘာတွေလို့ပြောလို့ရပါလဲ
ဖုံးရွှေဆိုတာကိုယ့်ပဝင်းကျင်မှာရှိတဲ့နီးစက်ရာပေါ့နော်အရာဝတ္ထုတွေအဲ့ပေါ်မှာကိုဘလို့အားသက်ရောက်တယ်လေအဲ့အရာဝတ္ထုရကိုယ့်စီဘလို့အားပြန်သက်ရောက်နိုင်မလဲဆိုတာကိုအဓိကထားလေးလာသိနေလို့ကျွန်တော်ထင်တယ်ဒီဖုံးရွှေပညာကုတ်ပဝင်းကျင်မှာရှိတဲ့ရာဝတ္ထုနေရတယ်မလုံလောက်ဘူးအဲ့လူတယောက်ရဲ့ဇာတာနဲ့လည်းဆိုင်တယ်အဲ့ဇာတာပေါ်မှာမူတည်ပြီးတော့ဒီလူရဲ့ကောင်းကျိုးဆိုးကျိုးပထမတွေ့ယူတယ်အဲ့တွေ့ယူပြီးတော့မှနောက်တစ်ဆင့်ကျတော့ဘာလုပ်လဲဆိုလို့ရှိရင်အဲ့ပညာရှင်တွေကဒီလူရဲ့အားတက်ရမှုပုံများတဲ့အရက်မျက်နှာတွေကိုပို့ရှာဖွေကြတယ်360 degree အဲ့လိုမျိုးပေါ့ဒီအရက်မျက်နှာကိုလှည့်ပြီးတော့တချို့ကြပြန်တော့လည်းဒီလူအတွက်အရှိရက်ကအကျိုးရှိရဲဆိုလို့ရှိရင်အရှိရက်ထဲမှာပဲအဲ့လူရဲ့အတယောင်မူရပါဝင်သွားတယ
်ဒီဖုံးရွှေပညာကနော်ဒီကိုယ့်ရဲ့ကျန်းမာရေးပညာရေးစီးပွားရေးကိုလည်းအထောက်ပံ့ပေးနိုင်တဲ့ပညာလို့တော့မှကိုသက်ပိုင်သူကသူ့ရဲ့ blog မှာရေးထားတာနော
်ဒါဆိုရင်တော့ကျွန်တော်လေ့လာရတော့မယ်ထင်တယ်ဗျ
တကယ်တမ်းကြားလို့ရှိလို့ရှိရင်ဖုံးရွှေပညာတော်တော်များများရဲ့ဒီ perspective for အမြင်တွေရဆိုလို့ရှိလို့ရှိရင်သိပ္ပံနည်းကြားနဲ့ဒီလေ့လာဆန်းစစ်လို့ရတယ်သဘောတရားတွေတော်တော်များများပါတယ်အဲ့ဒီပညာနဲ့ပတ်သက်ပြီးတော့ကျွန်တော်သင်ခဲ့ရတော့ပေါ့ဥပမာဆိုလို့ရှိရင်အိမ်ရှိမှာဆိုလို့ရှိရင်ရေမြောင်းမရှိရအောင်မှာရဲ့ဖုံးရွှေပညာရဲ့သဘောတရားသူကဒီကရေနဲ့လေကိုကိုအိမ်နဲ့ဖီးစင်းမဲ့ရေဆိုတာလဲတန့်ရှင်းနေရမယ်ကိုအိမ်နဲ့ဝင်လာမဲ့လေဆိုတာလဲတန့်ရှင်းနေရမယ်သူ့ရဲ့သဘောတဘာဝအချက်ကရေနဲ့လေနဲ့တန့်ရှင်းနေမှာအိမ်တွင်းမှာရှိတဲ့သူတွေကတန့်စင်ကောင်းမွန်တဲ့ဒီသဘာဝတရားကိုရရှိမယ်လေ ye tan li tan ya raw ma ain ne ma shi ye tu ye kong lo a cha ma yi pu kaung la ma ai tbo ti ya ba be di a pawin tin ma ba yi phin ne de so ra ko a myet chi me pyet chi pi yo le la ni ya de lo be ko ain shi ma shi ye yin ya de ke lo myang pong myang so so lo shin ho bo no taip ban ni ja ba be lu ain ne ma shi ye tu ye twa ga cha ma yi ma kaung na ai lo tbo ti ya be ကျွန်တော်ကအခုလောဆယ်အင်တီရီယာဒီဇိုင်းပညာနဲ့လလုံနေတူပေါ့နော်အဲ့တော့ကျွန်တော်ကနက်နီးစက်တဲ့ပတ်ဝန်းကျင်မှာရှိရဲ့ပညာလောက်ပဲလေ့လာဖြစ်တယ်အဲ့တော့ဒီပညာလဲဒီအာကီတက်ချာဘိုင်းနဲ့ဒီအင်တီရီယာဒီဇိုင်းဘိုင်းကိုပဲအပ်လိုက်လုပ်တဲ့ရှုထောင့်အနေနဲ့ကျွန်တော်လေ့လာဖြစ်တာများတယ်နောက်တစ်ခုကကြတော့ကျွန်တော်ကဒီဖုန်းရှိပညာဘာဖြစ်လို့လေ့လာဖြစ်သွားတယ်ဆိုလို့ရှိရင်
feng shui pinya lila piro tu lila tha thamya ko tatpain tu.com blog ma ye pya tha de blog tatpain tu ba shin myama lo le tatpain tu lo sa long paung pi lo sha lo ya ba de
feng shui pinya tbo tia ri tai lai lou lo ko ye pinya yi chan ma yi ma ထူးတဲ့အကျိုးတွေကိုခံစားဘူးတဲ့သူရှင်ကျွန်တော်တို့ကသိကြပါတယ်ခင်ဗျာ
ကိုယ့်ရဲ့အတွေ့အကြုံတွေကို bummies@voanews.com စီကို email နဲ့ပို့ပေးစေချင်ပါတယ်ရှင် blogger တွေပြောသမျှအစီအစဉ်ကိုလည်းဝေဖန်အကြံပေးစေချင်ပါတယ်ရှင
် blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA American အသံကနေအင်္ဂါနေ့နာနေခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုကျွန်တော်တို့ထုတ်လင်းပေးသွားတဲ့မနေ့9နာရီခွဲကနေ9နာရီထိအစီအစဉ်အစအဆုံးကိုမနေ့8နာရီကနေ9နာရီခွဲထိပြန်ပြီးတော့ထုတ်လင်းပေးမှာဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုဒေါ်မိုးဖြူကကြီးညာပေးပါတော့မယ်ခင်ဗျာ
မြန်မာအမေရိကန်ဆက်ဆံရေးမှာမြန်မာနိုင်ငံကပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုအမေရိကန်ဘက်ကအကူအညီနိုင်မဲ့နီလန်ပေါင်းစုံကြေကြေပြတ်ပြတ်စဉ်းစားနေပြီးတော့အဲ့ဒီထဲမှာနှစ်နိုင်ငံစစ်တပ်ဆက်ဆံရေးလဲပါတယ်လို့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီး William Burns ကပြောလိုက်ပါတယ်မြန်မာနိုင်ငံကိုတွားရောက်မဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့အဖွဲ့ဟာသတင်းတစ်ပတ်ကြာအာရှ၅နိုင်ငံခီးစဉ်အတွင်းအောက်တိုဘာ15ရက်နေ့ကဂျပန်နိုင်ငံတိုကျိုမြို့မှာသတင်းစာရှင်းလင်းပွဲလုပ်ရမှာအခုလို့ပြောခဲ့တာဖြစ်ပါတယ်ဂျပန်နိုင်ငံရဲ့တတိယအကြီးဆုံးလက်ကင်ဖုန်းကုမ္ပဏီကြီး SoftBank Corporation ကအမေရိကန်ပြည်ထောင်စုကတတိယအကြီးဆုံးလက်ကင်ဖုန်းကုမ္ပဏီကြီး Sprint Nextel Corporation ရဲ့80ရာခိုင်နှုန်းရှိတဲ့စုရှယ်ယာတန်ဖိုးအမေရိကန်ဒေါ်လာသန်းပေါင်း 2,000 ကျော်ကိုဝယ်လိုက်ပြီလို့မနေ့ကကြေညာလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာအစိုးရတပ်နဲ့မွတ်စလင်သဘုံနေကြားဆယ်စုနှစ်တွေချီပြီးတော့ဖြစ်ပွားနေခဲ့တဲ့ခွဲထွက်ရေးသဘုံတိုက်ပွဲနဲ့ပြစ်ပတ်ခါတွေကို2016ခုနှစ်မှာအဆုံးသတ်နိုင်ဖို့ကနဦးငင်းချင်းရေးအခြေခံအချက်တွေကိုနှစ်ဖက်လက်မှတ်ထိုးသဘောတူညီလိုက်ပြီးဖြစ်ပါတယ်။ပါကစ္စတန်နိုင်ငံမှာအကြောင်းကားပေါ်မှာတာလီဘန်တွေကတက်လာပြီးတော့အနီးကတနက်နေ့ပစ်ခံခဲ့ရတဲ့14နှစ်သမီးမာလာလာကိုမနေ့ကတနင်္လာနေ့ကပါကစ္စတန်ဆေးရုံကနေပြီးတော့လေကြောင်းခရီးနဲ့ဗြိတိန်နိုင်ငံ Queen Elizabeth ဆေးရုံကြီးကိုပို့ဆောင်လိုက်ပါတယ
်တရင်ချင်းချက်ကိုဒေါ်မိုးဖြူကကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာဒီမနေ့အစီအစဉ်ထုတ်လို့ရမှုကဒေါခင်မျိုးသက်ဖြစ်ပြီးအင်ဂျင်နီယာကတော့ပီတာဟန်ဒလီဖြစ်ပါတယ်ကျွန်တော်ကတော့ဆက်မိုးပါ VOA American အတန်မနေ့ဖက်မြန်မာဘာသာအစီအစဉ်ဒီကိုမနေ့မြန်မာစံတော်ချိန်9နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ24 32 40နဲ့လိုင်းလံမီတာ190 kHz 1505ရေကောင်နေအတန်လွှင့်နေတာဖြစ်ပါတယ် VOE က VOE ကိုနားဆင်နေတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာတော်တာရှင်အားလုံးရွှေလန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.